စစ်အာဏာရှင်ကိုတော်လှန်ရမှာရည်မှန်းချက်တူတွေအားလုံးနဲ့ပူးပေါင်းသွားဖို့ KIO ကချင်လွတ်လပ်ရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်အမ်ဘန်နာကတိုက်တွန်းလိုက်သလိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုလည်းပံ့ပိုးရမယ်လို့ပြောလိုက်ပါတယ်တစ်ချိန်တည်းမှာပဲဖားကန်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့စစ်ကောင်စီကလေကြောင်းနဲ့နှစ်ကြိမ်တိုက်ခိုက်ခဲ့တာမှာအရသာတွေထိခိုက်တာတွေရှိကြောင်းဒေသခံတွေကပြောပါရယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
KIO KIA ရဲ့62နှစ်မြောက်ဒေါ်လာရင်းနေအခမ်းအနားကိုဌာနချုပ်လိုင်စာမှာကျင်းပခဲ့ပြီးအဲ့ဒီအခမ်းအနားမှာ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကကချင်ဘာသာနဲ့မိန့်ခွန်းပြောကြားခဲ့တဲ့အထက်ဆီယနာရှင်ချုပ်ငင်းရေးNUG ကိုပံ့ပိုးရေးတွေကိုထည့်သွင်းပြောကြားခဲ့တယ်လို့ KIO ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOE ကိုပြောပါတယ
်။ဒီစီအာနာရှင်စစ်ထုတ်ရင်းဖို့ကျွန်တော်ရည်မှန်းချက်တူညီနေတဲ့ဘယ်ဖွဲ့စည်းနဲ့မဆိုကျွန်တော်တော့ပူပေါင်းပြီးမှချက်သွားဖို့ဒီတူလူထုနဲ့ကျွန်တော်ဝန်ထမ်းတွေအားလုံးကိုတိုက်တွန်းထားတာရှိပါတယ်ပါပါတယ်။နောက်တစ်ခုရှိတာကတော့ဥပမာ NUG ကိုလည်းကျွန်တော်ပံ့ပိုးရမှာဖြစ်ပါတယ်။အားလုံးစုပေါင်းပြီးမှကျွန်တော်မှတာလင်ဒီအာနာရှင်စစ်ချုပ်ရင်းရမှာဖြစ်ပါတယ်ဆိုတဲ့အကြောင်းလေးပါပါတယ
်တခြားအရေးကြီးတဲ့အချက်တွေကတော့တော်လိုင်းရင်းကိုနိုင်ငံရေးနည်းအရချုပ်ငင်းရမှာဖြစ်ပေမဲ့ပွင့်လင်းတဲ့ဆွေးနွေးမှုတွေမရှိလို့ကြန့်ကြာခဲ့တာဖြစ်ကြောင်း KIO အနေနဲ့ပင်လုံကတိကဝတ်ကိုအခြေခံပြီးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မှာဖြစ်ကြောင်းနဲ့မြန်မာစစ်တပ်ကအရာရှိနဲ့တပ်သားတွေအနေနဲ့ဆီယနာရှင်ကိုမကာကွယ်ပဲပြည်သူကိုကာကွယ်ဖို့တိုက်တွန်းကြောင်းစာတော်တွေထည့်သွင်းပြောကြားခဲ့တယ်လို့ဘူမူကြီးနော်ဘူးကဆက်ပြောပါတယ်ကချင်ဒေါ်လာရင်းနေဟာကချင်လူမျိုးရေးတက်မတော် KIA ကိုစတင်ဖွဲ့စည်းခဲ့တဲ့1962ခုနှစ်ဖေဖော်ဝါရီလ5ရက်နေ့ကိုအထိမ်းအမှတ်ပြုသတ်မှတ်ကျင်းပတာလည်းဖြစ်ပါတယ် KIA ဌာနချုပ်လိုင်စာမှာဒေါ်လာရင်းနေကျင်းပနေချိန်မှာပဲဖားကန်မြို့နယ်ဘက်မှာတော့တိုက်ပွဲတွေဆက်ပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိနေတယ်လို့ဘူမူကြီးနော်ဘူးကပြောပါတယ
်ဖားကန်ဘက်ကတိုက်ပွဲကအခုဒီနေ့လဲတိုက်နေတုံးပဲဖြစ်ပါလေအခုနေရာ3နေရာလောက်ရှိပါပြီအတမ်တော်ဒီစစ်ကောင်စီဘက်ကနေလည်းအလင်းကြနေပေါ့နော်နေချောင်းကနေလာတိုက်တာရှိပါတယ်ဒီနေ့လည်းညနေပိုင်းမှာသူတို့လာမျိုးမှပုံကျဲတာရှိပါတယ်ဟုတ်ကဲ့
ဒီနေ့ညနေ3နာရီခွဲလောက်ကစစ်ကောင်စီကလေရင်နဲ့ပုံကျဲတာမှာဖားကန့်မြို့နယ်ဆိုင်းဖရာရွာနဲ့ကတ်မော်စုရွာကြားကြားရောက်ပေါက်ကွဲပြီးမိသားစု2စုလူ4ယောက်ထိခိုက်ခဲ့တယ်လို့ဒေသခံတူက VOE ကိုပြောပါတယ
်။ရွာအောက်ဘက်ကဟောကမောကမောရွာနဲ့ဆန်းထားရွာတွေကအကတ်သားကိုခြောက်သွားတယ်။အမကျေတော့လာတော့ဟိုကျက်ကကြီးနဲ့နောက်ခါစကီပြင်းပြန်လာတော့အခုပဲပြန်ရှင်းသွားတယ်။ဒီတော့ဆိုမြို့ချသွားတာ။ဒီကနေတော့မြောက်တော့
ထိခိုက်ဒဏ်ရာရသူတွေကိုမြေကြီးနားပို့ဖို့လုပ်နေတယ်လို့လည်းပြောပါတယ်။ဖားကန့်မြို့နယ်ဖားကန့်နဲ့ကားမိုင်းကားလန်ဘော်ကဆိုင်ဖရာရွာနဲ့ခွန်ဆိုင်ရံရွာကြားမှာဒီလ3ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်နေတာပါဖေဖော်ဝါရီလ4ရက်နေ့တောက်ကြနေ့ကတော့စစ်ကောင်စီဘက်ကလေကြောင်းကနေ3ချိန်ထက်မနည်းတိုက်ခိုက်ခဲ့တယ်လို့ဒီကနေ့မှာတော့နေကင်းတနာရီလောက်ကတစ်ချိန်နဲ့ညနေ3နာရီခွဲလောက်မှာတစ်ချိန်2ချိန်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ